အမေရိကန်ပြည်အောင်စုအိုဟိုင်းယိုပြည်နယ်ကိုလံဘတ်မြို့မှာရှိတဲ့ပြည်နယ်တက္ကသိုလ်ဝင်တစ်ခုအတွင်းမှာဆိုမာလီကျောင်းသားတဦးဟာလမ်းလျှောက်နေတဲ့သူတွေကြားထဲကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓာတ်နဲ့လိုက်ထိုးတဲ့အတွက်11ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲဒီတက္ကသိုလ်ကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်တက်နိုင်လိုက်ပါတယ်။ဒီတက္ကသိုလ်ကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်းကိုလံဘတ်မြို့ရဲတပ်ဖွဲ့အကြီးအကဲခင်ဂျက်ကော့ပ်စ်ကပြောပါတယ်။တိုက်ခိုက်သူဟာအဗ်ဒူရာဇက်အဲလီအာတန်လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်းဝိုင်းယိုပြည်နယ်တက္ကသိုလ်ကပြောပါတယ်။သူဟာအသက်20ဝန်းကျင်ဆိုမာလီຫນွေဘွားတဦးဖြစ်တယ်လို့ကိုလံဘတ်မြို့ကန်တွေက VOA ဆိုမာလီဌာနကိုပြောပါတယ်။လွန်ခဲ့တဲ့ဩဂုတ်လကထုတ်ဝေတဲ့ကျောင်းသားတွေရဲ့သတင်းစာထဲမှာတော့ကျောင်းမှာမွတ်စလင်တွေဝတ်ပြုစုတောင်းရအခမ်းမရှိရနဲ့ပတ်သက်လို့အဗ်ဒူရာဇက်အဲလီအာတန်ဆိုတဲ့နာမည်နဲ့ရေးသားခဲ့ဘူးပါတယ်။ဒါအပြင်အခုလိုဓာတ်နဲ့မတိုက်ခိုက်နေကလေးမှာပဲသူ့ရဲ့ Facebook စာမျက်နှာလို့ယူဆတဲ့နေရာမှာကမ္ဘာတဝှမ်းမွတ်စလင်တွေအသက်ခံရနှိမ့်ဆက်ညှဉ်းပန်းခံရတဲ့အပေါ်သူမကျေနပ်တဲ့သဘောရေးသလိုမြန်မာနိုင်ငံကမွတ်စလင်တွေရဲ့အခြေအနေသတင်းတွေကိုသူကြားရတဲ့အပေါ်မကျေနပ်တဲ့သဘောမျိုးလေးရေးသားထားတာကိုဗဟိုမှုကင်းစုံစမ်းစစ်ဆေးရရှိပြီးကိုကူကားပြီးတော့ CNN သတင်းဌာနကပြောပါတယ်တိုက်ခိုက်ခံမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရဲ့မှာအသက်အန္တရာယ်ဆိုးရင်ရောက်တဲ့အနေအထားထိမရှိခဲ့ဘူးလို့ဆေးရုံကသတင်းထုတ်ပြန်ပါတယ်ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတယ်ဆိုတဲ့ကောလာဟလသတင်းတွေအစောပိုင်းမှာထွက်ပေါ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတိုက်သူဝင်တွင်လိုက်လံရှာဖွေခဲ့ပြီးတဲ့နောက်တိုက်ခိုက်သူတဦးရဲ့ဖြစ်တယ်ဆိုတာသိခဲ့ရကြောင်းတိုက်သူအကြီးအကဲမိုက်ကယ်ဒရက်ကပြောပါတယ်ခင်ဗျာ